ကျမဆုမွန်ပါရှင်အခုဆိုရင်မြန်မာနိုင်ငံတဝန်းကိုဗစ် -19 ရောဂါကူးစက်မှုကတသိန်းနီးပါးရှိလာနေပြီးဒီကမ္ဘာလုံးနဲ့ရှင်ရင်ကူးစက်မှုနှုန်းကမြန်မာနိုင်ငံဟာတရုတ်နိုင်ငံထက်ကိုကျော်လွန်သွားပြီဖြစ်တဲ့အတွက်ပြည်သူတွေအထူးသတိထားကာကွယ်နေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကသတိပေးပြောဆိုလိုက်ပါတယ်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဘက်ကပြည်သူတွေကြားမှာကူးစက်မြန်ရောဂါကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးအစီအမံတွေနဲ့ပတ်သက်လို့မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်မြန်မာနိုင်ငံတဝန်းလုံးတိုင်းတာနဲ့ဆိုရင်ကမ္ဘာကရောဂါ COVID-19 ကူးစက်သူပေါင်းကဒီဇင်ဘာလ5ရက်ညနေ4နာရီခွဲသတင်းထုတ်ပြန်ချက်အရတသိန်းနီးပါးကူးစက်နေပြီးတော့ COVID ကြောင့်သေဆုံးသူက2000ကျော်အထိရှိသွားပြီဖြစ်ပါတယ်ဒါကြောင့်ကမ္ဘာတဝန်း COVID-19 ရောဂါကူးစက်မှုမှာတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံထက်ကိုကျော်လွန်သွားတဲ့စိုးရိမ်စရာအနေအထားဖြစ်နေတဲ့အတွက်ပြည်သူတွေအထူးဂရုစိုက်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်အခုလက်ရှိမှာဆိုရင်တော့ရောဂါဖြစ်ပေါ်မှုကတသိန်းနီးဖြစ်လာပြီပေါ့နော်ကမ္ဘာလုံးနဲ့ရှင်းလာနေတဲ့မတ်တောက်ဆက်စ်နေရာမှာရှိတာပေါ့သရုပ်ကိုယ်တော်ကျော်သွားပြီပေါ့နော်သရုပ်ကကျတော့80နေရာမှာရှိတယ်ကျမတို့က68ပေါ့နော်အဲ့ခါမှာရောဂါဖြစ်ပေါ်မှုအနေနဲ့ဆိုလို့ရှိရင်လည်းရှိနေတော့မယ်နော်သိဆုံးမှုကလည်းရှိနေတော့မှာပေါ့နော်ဒါပို့ဆောင်လို့မရသေးဘူးဒါကတော့ဂရုစိုက်ရအောင်မယ်ဆိုတဲ့အနေထားဖြစ်ပါတယ်ဒီနေရာမှာလည်းကျမတို့ဒီယောဂဖြစ်ပွားမှုကိုထိတ်ချုပ်နိုင်ဖို့အတွက်ကနီလန်ပေါင်းစုံနဲ့ဆောင်ရွက်နေပါတယ်အဓိကတော့ဒီရက်ပိုင်းမှာဆိုလို့ရှိရင်ဒီတစ်ပတ်အတွင်းမှာတော့မတ်ဆန်ဖိတ်ရှိကမ်ပိန်းပေါ့တိုင်းနဲ့ချီမျိုးတွေမှာဆိုရင်အများကြီးလူနဲ့တော့ဆက်ဆံပြီးတော့နေရတဲ့မတ်ဆန်ဖိတ်ရှိတော့တက်ရမယ်ဆိုတဲ့ဒီအသိပညာလေးကိုအတိအကျတွေကြားထဲမှာလည်းစိတ်ဝင်ပြန့်နှံ့စေချင်တယ်။ကိုယောဂမကူးဆက်အောင်လို့ကျန်းမာရေးနဲ့ညီညွတ်အောင်စွာနဲ့ဘဏ္ဍာငွေကုန်ကြမှုနဲ့ချွေတာနိုင်တယ်။ဒီချွေတာနိုင်တဲ့သက်ဆံတွေကကိုယ်နိုင်ငံသားတွေကောက်ဝဲစေကိုအပါဝင်ပေါ့နော်။ကွန်ပျူတာစုတွေကအကျုံးဝင်တဲ့သူတွေရဖို့ရှိပါတယ
်။ COVID-19 ယောဂကူးစက်မှုမြင့်မားနေတဲ့မြန်မာနိုင်ငံမှာနိုင်ငံတော်အစီအစဉ်နဲ့လူထုတွေမှာအဓိကလိုအပ်တဲ့သူတွေကိုCOVID-19 ကာကွယ်ဆေးထိုးဖို့စီမံချက်တွေနဲ့အတူကာကွယ်ဆေးဝယ်ယူနိုင်ရေးအစီအမံတွေကိုလည်းလာမယ့်ဒီဇင်ဘာလ9ရက်နေ့နောက်ဆုံးထားစီစဉ်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပြပါတယ်
။ဒီလိုကာကွယ်ဆေးတွေရရှိလာလို့ရှိရင်ကာကွယ်ဆေးတွေထိုးနိုင်ခြင်းအပြင်တကယ်ကိုအန္တရာယ်ရှိတဲ့လူအုပ်စုတွေထိုးဖို့လိုအပ်တဲ့လူတွေမှာကာကွယ်ဆေးရသွားပြီဆိုလို့ရှိရင်ဒီရောဂါကိုဒီမှာကာကွယ်ထိန်းချုပ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကာကွယ်ဆေးတွေရရှိဖို့အတွက်ကတမနီလာရနော်ဒါပေါင်းဆက်နေတိုင်းဆောင်ရွက်နေတယ်လို့ပြောလို့ရတယ်နော်မိပညာဆိုင်ရာပံ့ပိုးမှုတွေကိုလည်းတက်ဆိုင်ရာဖွဲ့စည်းရတယ်ဒီကျမတို့လူရေ 20% ပဲပေါ့နော်ကာကွယ်ဆေးရရှိဖို့တော့ဟို9ရက်နေနော်9ရက်နေပေါ့နော်နောက်ဆုံးခြားရကျမတို့ပြန်မှာဖြစ်ပါဘူးဒါဝယ်ဖို့အတွက်ဒါမျိုးတွေအစီအစဉ်ရှိပါတယ်ဝယ်တဲ့အခါမှာတော့ဒါကကာကွယ်ဆေးကကိုယ်တိုင်ပြည်တော်အသင့်တော်ဆုံးဖြစ်တယ်ကိုယ်တိုင်ပြည်ရဲ့အခြေအနေကာကွယ်ဆေးစိတ်ချလုံခြုံမှုဘေးကင်းမှုဒါတွေပေါ်မှာမူတည်ပြီးတော့ကျမတို့ night test ဆိုတဲ့အဖွဲ့အစည်းကနေပြီးတော့အသေးစိတ်ဒါတွေညနိုင်တိုင်းမှဖောက်ရွံ့နေပါတယ်ဒါတွေကတော့ခုနကျမတို့ရဲ့ future plan မှဖြစ်ပါတယ
်အခုဆိုရင်မြန်မာနိုင်ငံတဝက်မှာနေစဉ်ပိုးရှိမရှိဓာတ်ခွဲစစ်ဆေးမှုတွေကိုအမျိုးသားကျန်းမာရေးဓာတ်ခွဲဌာနဆေးသူတေသနာဦးစီးဌာနပြည်သူ့ကျန်းမာရေးဓာတ်ခွဲဌာနတက်မတော်ဆေးရုံကြီးတွေနဲ့ပြည်သူ့ဆေးရုံကြီးတွေမှာဓာတ်ခွဲခန်းတွေကနေစစ်ဆေးမှုပေါင်းတောင်းတဲ့ချီစစ်ဆေးနေတာပါအခုဆိုရင်နေစဉ်တွေ့ရှိမှုကလည်းထောင်ကနန်းဝင်းကျင်တီဇက်တိုက်ပိုးတွေ့ရှိနေတဲ့အနေအထားမှာထပ်မံပြီးတော့စနေတကျစစ်ဆေးနိုင်မှုကိုလည်းစီစဉ်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။ပိုးစစ်နေတဲ့အနေအထားကတော့ဒီမှာတော့ PCR နဲ့စစ်နိုင်တဲ့ဆက်ပေါ်တော့တမိုင်နဲ့အားစားဝင်ကြီးဌာနအောက်မှာ6ခုရှိပါတယ်။ပြီးလို့ရှိရင်ကျမတော်အောက်မှာကျမတော်အောက်ကစေရုံ4ခုမှာ PCR နဲ့ဆက်ရှိပါတယ်။တနည်းအားဖြင့်နိုင်ငံတွင်းမှာကျမတော်ရဲ့ကျမရဲ့အားစားဝင်ကြီးဌာနအောက်က6ခုရဲ့ PCR နဲ့စစ်နိုင်တာဆက်နော်နေရာဖြည့်နေရာရှိပါတယ်ပြီးရင်ဂျင်းနေပါနဲ့ဆက်နိုင်တဲ့ဆေးရုံတွေကတော့မန်စာ29ရုံရှိပါတယ်နော်နောက်ဆိုတော့ပစ်တက်ဆေးနဲ့ကျမတို့သက်ဆိုင်ရာပြည်နယ်ကျန်းမာရေးဦးစီးဌာနတွေတိုင်းနယ်ပြည်နယ်တွေမှာတို့မလိုအပ်တဲ့ဟာတွေဖြစ်တယ်ပေါ့နော်အလားအလာကောင်းတွေညှို့လင်းချက်တွေအများကြီးရှိနေတဲ့ကြောင့်ပြည်သူလူထုနဲ့စိတ်ကြမကြပဲနဲ့ကျမိုင်သားသောဦးစီးဌာနလမ်းညွှန်ချက်တွေကိုမိမိရဲ့အသည့်သတိနဲ့လိုက်နာဖို့အတွက်ကျမအနေနဲ့စိုက်ပျိုးလိုပါတယ်
လက်ရှိမြန်မာနိုင်ငံမှာပြည်နယ်နဲ့တိုင်းလိုက် COVID-19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်နိုင်ရေးရောဂါအဖြစ်များတဲ့ပြည်နယ်နဲ့တိုင်းကမြို့နယ်ဒေသတချို့မှာစီမင်းစည်းကမ်းညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်နေပေမဲ့လို့ပြည်သူတချို့ကြားမှာထုတ်ပြန်ထားတဲ့စည်းကမ်းလိုက်နာမှုအားနည်းတဲ့အတွက်ဒီထက်ပိုပြီးစည်းကမ်းလိုက်နာအောင်တင်းတင်းကြပ်ကြပ်စက်မှတ်ဆောင်ရွက်ကြဖို့ဆေးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေဘက်ကစိုးရိမ်တကြီးသတိပေးပြောဆိုနေကြခြင်းလည်းဖြစ်ပါရဲ့ရှင်ကျမဆုမောမ